โอเคဒီကသူတိဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့ဒီနေ့လက်သေးခြေသေးကျန်းမာရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးမှာဖြစ်တဲ့အတွက်ဒီလက်သေးခြေသေးတွေဟာခန္ဓာကိုယ်မှာဘလို့အခက်ခံတာကနေပါဝင်နေလဲဆရာကြီ
းလက်သေးခြေသေးတွေဟာဒီခန္ဓာကိုယ်မှာသွားအရေးပါတယ်ဘလို့မျိုးလဲဆိုတော့သွားကျန်းမာရေးတွေမကဘူးဗျာဥမာကြီးရှုလို့ပေါင်းတာလို့အလားပါတို့ဒီမှာလဲဒီလက်သေးခြေသေးတွေဟာပါဝင်နေတာပေါ့နော်ဥမာလက်ပတ်တန်ရှင်းတဲ့လက်သေးခြေသေးတွေအလုံးဆွဲဆောင်မှုရှိတယ်ဗျာဒါမှမဟုတ်လက်သေးခြေသေးဆိုရင်ပြူစီစလုံးနေတောင်မှတက်သက်ရှိတယ်အဲ့ဒါဒီမကောက်လက်သေးခြေသေးဆိုတော့ကိုယ့်ရဲ့ကျန်းမာရေးကိုထင်ဟန်ပြသနေတယ်မှန်တချက်လို့လည်းပြောလို့ရတယ်တခြားအရေးကြီးတဲ့လုပ်ငန်းဆောင်တာတွေလည်းရှိတယ်ဥပမာရာပစ္စည်းတွေကိုကောက်နိုင်တဲ့အနည်းစိတ်လုပ်ငန်းတွေမှာဆိုတာလက်သေးတွေပါတယ်နောက်ကျွန်တော်ရဲ့အဓိကကင်တွေရဲ့လက်ချောင်းချီချောင်းတွေရဲ့ထိပ်တွေကိုတန်မာအောင်လို့ဒီလက်သေးတွေအဓိကထောက်ခံပေးတာမှားစီတာပေါ့နော်ဟိုလက်သေးကြီးကဖြုတ်လိုက်မယ်ဆိုရင်လက်ချောင်းချီချောင်းတွေကလည်းကိုလုံးနေတဲ့အလုပ်တွေကိုမလုပ်နိုင်ဘူး။လက်သေးခြေသေးတွေကတိတ်ဆိုးမှာအမအနေနဲ့ထောက်ခံပေးတာကိုကျွန်တော်ရဲ့လက်ချောင်းနေရာလိုက်ပြီးတော့အလုပ်လုပ်နိုင်တာဖြစ်ပါတယ်။
ဟုတ်ကဲ့ဆရာကြီး။အဲ့တော့ဒီလက်သေးခြေသေးရဲ့ဒီတိဆောက်ပုံနဲ့သူတို့ရဲ့ပုံမှန်ကြီးထွားပုံလေးရောနည်းနည်းရှင်းပြပေးလို့ရမလား
။ကျွန်တော်တို့ကလက်သေးခြေသေးဆိုပေမဲ့လက်သေးခြေသေးကဒီလက်ချောင်းချီချောင်းအရေးပြားဆဲနေရာပဲထွက်လာတာ။ကျွန်တော်တို့အရေးပြားမှာကာရိုတင်ဆိုတဲ့ပရိုတင်းဓာတ်ရှိတယ်။အဲ့ဒီပရိုတင်းဓာတ်ကိုနည်းနည်းလေးမအောင်လုံးလိုက်တဲ့အခါကျရင်လက်သေးခြေသေးကြီးဖြစ်သွားတာပဲအဲ့တော့အဲ့လက်သေးခြေသေးတွေမှာပေါ်ကနေကြည့်ရင်ညင်နေရတဲ့အပိုင်းကို၄ plate လို့ခေါ်တယ်ဒါလက်သေးပြင်လို့ခေါ်တာပေါ့နော်အဲ့ဒီလက်သေးပြင်၄ plate အောက်မှာရှိနေတဲ့လက်သေးအောက်ကရေကြောက်ကြောင့်၄ plate လို့ခေါ်တယ်ဒီဘဲဆိုတာကျွန်တော်အိတ်တဲ့နေရာပေါ့နော်အဲ့လက်သေးဝင်နေတဲ့နေရာပေါ့နောက်ရေကြောက်တဲ့လက်သေးလေးကတိုးဝင်ပြီးမြုပ်နေတဲ့အပိုင်းကို၄ matrix လို့ခေါ်တယ်လက်သေးရဲ့အခြေပေါ့ကျဲလို့ဆိုင်ဝင်နေတာပေါ့နောက်တစ်ခါအဲ့လက်သေးအခြေလေးနားမှာကြည့်လိုက်ရင်ဖြူဖြူလာကျန်းပုံလေးရှိတယ်အဲ့ဒါကိုလက်သေးလာကျန်းလာညူလာလို့ခေါ်တယ်တခါလက်သေးအခြေကိုဖုံးထားတဲ့အည်ပြားလေးရှိတယ်ဟိုကပ်ပြီးပါပါလောက်လောက်လေးဖုံးထားအဲ့ဒါကို cuticle လို့ခေါ်တယ်အဲ့ဒီဒိန်းနန်းတဝိုက်ကအည်ပြားကိုတော့လက်သေးပန်းကိုနေဖူးလို့ခေါ်တယ်နောက်လက်သေးခြေလေးကြီးကြီးတော့ပုံရှိသေးတယ်ဟိုသပင်းလိုပဲဒီလက်သေးကြီးကလက်သေးအခြေအနေကြီးတော်ရှိထွက်တယ်တပြည်းပြည်းနဲ့ကျန်းမြန်ခြင်းအပြင်တရက်ကို 3.1 မီလီမီတာလောက်သာရှိလာတယ်အဲ့မှာလက်သေးကခြေသေးရတဲ့ပုံကြီးရှိတာမြန်တယ်နောက်ဆောင်းရည်တဲ့နွေရည်ဒီမှာလက်သေးရှိအပုံမြန်တယ်နောက်ညာကန်းဆိုရင်ညာဘက်လက်သေးကဘယ်ဘက်လက်ထက်မြန်မြန်ပုံရှိတယ်နောက်ကိုယ်ကောင်ချိန်နဲ့တက်ကြည့်ပိုင်းအရွယ်ဆိုရင်တော့ယောက်ျားနဲ့မိန်းမကလက်သေးရှိတာညာသိပ်မကွာဘူးဒါနဲ့ပုံမှန်အချိန်ဆိုရင်ယောက်ျားလေးရဲ့လက်သေးခြေသေးကြီးကမိန်းမကြီးထက်ရှည်တာပုံမြန်တယ်။အဲတကယ်လို့အသက်ကြီးပြီးအိုမင်းလာမှုလို့နောက်ယောဂဖြစ်တာလို့ဟော်မုန်းကမကြီးညာမှုလို့အဲ့ဒါတွေရတယ်ဒီလက်သေးခြေသေးရှည်ထွက်တာကိုအနည်းနဲ့အများသိအောင်မှုရှိပါတယ်။အဲ့တော့သိအောင်မှုရှိတယ်ဆိုရင်လက်သေးခြေသေးကြီးမှာပြဿနာဖြစ်လာတော့ကျန်းမာဖြစ်လာရင်ဒီကိုယ့်ရဲ့နေ့စဉ်နေ့စဉ်ဒီဝါကိစ္စတွေကထိခိုက်နိုင်တော့
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီဒီနေ့ဒီဝါကိစ္စတွေကိုထိခိုက်လာနိုင်တဲ့ဒီအဖြစ်လဲများတယ်ပေါ့နော်ဒီလက်သေးခြေသေးပြဿနာတွေဆိုလို့ရှိရင်ဆရာအဓိကဘယ်အချက်တွေကိုဆရာထောက်ပြမလဲ
ဒီလက်သေးခြေသေးကဘာပဲလုပ်လို့အနေရန်ပါနေရတယ်ကြာဒီလိုကလက်သေးဟိုလက်ဆွဲလေးငုတ်တာပဲဖြစ်စီတခုခုဖြစ်နေဖြစ်စီရှာသွားတာပဲဖြစ်စီလက်သေးထိတ်နေမှာပြည့်နေတာပဲဖြစ်စီကိုယ့်ရဲ့တကယ်နေ့စဉ်ပုံမှန်ဆောင်ရွက်နေတဲ့ကိစ္စတွေကပြဿနာဖြစ်လာအောင်ဥမာရာဝတ္ထုသေးသေးလေးတွေကိုကင်တွေတာလမ်းလျှောက်တာနောက်ထိတွေ့တာစတာတွေအားလုံးအောက်ရှက်ဖြစ်တယ်။ကလေးငယ်တွေမှာဖြစ်နေပေမဲ့အသက်ကြီးလေလေလက်သေးချီသေးပြဿနာတွေကပုံဖြစ်များလာတတ်တယ်။
ဟုတ်ကဲ့ဆရာကြီး။အဲ့တော့အဲ့အဖြစ်များတဲ့ဒီလက်သေးချီသေးပြဿနာတွေကိုတစ်ခုချင်းစပြီးတော့ရှင်းပြပေးပါလား
။အဲ့ဒီကုခန္ဓာမှာတည်ရှိနေတဲ့နေရာကြောင့်ဒီလက်သေးချီသေးလေးကအလွန်ပဲထိခိုက်တယ်။သူကခြေသွားဆိုဘာပဲဖြစ်ဖြစ်သူနဲ့အရင်ထိတာပဲ။အိမ်မှာတကလီလာမှုစိတ်နှံကောင်းယူမှုတွေရရေရာပြဿနာတွေအားလုံးရဲ့ဆေးရာဂိမ်းလုံးနောက်ကလက်သေးခြေသေးပြဿနာတွေဖြစ်တယ်ဆိုပြီးတော့ထွက်လာတယ်ဆိုလိုချင်တာမနေဘူးပေါ့နော်အဲ့တော့ဒီလိုဒီအိမ်မှာလည်းဟုတ်တဲ့ချိန်ချိန်မှာလက်သေးခြေသေးမှာတခုခုဖြစ်ခဲ့ဘူးလေဆိုတာလည်းတွေ့တယ်အများကြီးကတော့သူ့အကြည့်ပြန်ကောင်းသွားတယ်ဒါတကယ်လို့ပြန်မကောင်းဘူးဒီတဲ့ကိုဆိုးလာရင်တော့ကျန်းကျင်တဲ့ဒီကိုပြန်ဆက်တင်တာပေါ့နော်အဲ့တော့အဓိကလက္ခဏာရတော့လက်သေးခြေသေးပုံမှန်ပြောင်းတာအမချောနေတာနေတော့နေတာနောက်တစ်ခါအယောင်ပြောင်းတာနောက်ရောင်လာတာနားလာတာအဖြူမဲလိုင်းတွေပေါ်လာတာမျိုးထူးထူးအစင်းကြောင်းတွေဖြစ်လာတာမျိုးဒါမှမဟုတ်လေအရင်နဲ့မတူပဲတခုခုဖြစ်လာတာမျိုးဒါမျိုးတွေဆိုရင်တော့လက်သေးခြေသေးမှာတခုခုဖြစ်နေပြီဆိုတော့ရေဝီရလက္ခဏာတွေပေါ့နော်အဲ့ဒါမျိုးဆိုရင်တော့ ကောင်းဆုံးကတော့ရေပြားပြောင်းနဲ့ပြန်စားတိုင်ပင်တာကောင်းပါလေ။အဲတော့ပထမဆုံးပြောချင်တာကဒါလက်သေးချီသေးပြန်စားနိုင်တယ်မှာဖြစ်များတဲ့ဥစ္စာကတော့ white spot ဆိုခေါ်တဲ့ဒီလက်သေးပွင့်တာပေါ့နော်။အဲဒီလက်သေးပွင့်တာကအလုံးဖြစ်များတယ်။ဒီလက်သေးရဲ့အခြေပေါ်နေသက်လို့ခေါ်တဲ့လက်သေးအုပ်နေတဲ့နေရာကိုတန်းချစ်လို့ပေါ်လာတာပါ။အဲတော့အပြင်ဆက်ဒီတိတိဝိုင်းဝိုင်းလေးတွေအရင်နဲ့တွေ့ရတယ်။အဲ့လိုဖြစ်ရင်လည်းတချို့ကစိုးရင်ပြီးတော့လာပြတတ်တယ်ပေါ့နော်။ဒါပေမဲ့တကယ်တကယ်တော့ဒီလက်သေးပွင့်နေဆိုတာကတော့စိုးရင်ကြာမရှိပါဘူး
။ဟုတ်ကဲ့။ဒီလက်သေးပွင့်ခြင်းနဲ့ပတ်သက်ပြီးတော့ကာကွယ်နေတဲ့အနေထားရှိတာဆရာ
။လက်သေးအခြေပေါ့နော်။နေပက်လို့ခေါ်တယ်။အဲ့ညာတွေကိုဖိမိတာလို့စောင့်မိတာလို့တန်ဖြစ်လို့ဖြစ်တာဆိုတော့လက်သေးကိုစောင့်မိတာမျိုးလိုမျိုးမဖြစ်အောင်ပြုဆိုင်ပေါ့
။ဟုတ်ကဲ့ဆရာကြီး။နောက်ထပ်ရောဒီအဖြစ်များတဲ့လက်သေးခြေသေးပြဿနာ
။ဒုတိယတစ်ခုဖြစ်နိုင်တာကတော့လက်သေးကြည့်သေးတယ်မှာသွေးကြည့်ဦးရဲ့အဆင်းတွေပေါ်လာတာပေါ့နော်ဒီလက်သေးအောက်ကအရေးရာမှာဆန်းကြီးမြင့်သွေးကြောင်းငယ်လေးရှိတယ်အဲ့ဒီသွေးကြောင်းငယ်လေးကြီးပေါက်သွားရင်သွေးကြည့်ဦးရဲ့အဆင်းကြောင်းတွေပေါ်လာတာပါအများဆုံးဖြစ်တာတော့ထိခိုက်ဒဏ်ရာဖြစ်တာကြောင့်ဖြစ်တာပါဒါမှမဟုတ်လေတချို့ဆေးတွေတောင့်နေတယ်သွေးကြည့်ကြီးတွေတောင့်နေတယ်တချို့သွေးနဲ့ပတ်သက်တဲ့ရောဂါတွေသွေးကြောပေါက်တဲ့ရောဂါတွေဆိုရင်လည်းဒီလိုမျိုးဖြစ်တတ်တယ်အဲဒါရရလည်းတိတ်ကုစရာတော့မလိုဘူးတဖြည်းဖြည်းနဲ့ကြာရင်သွေးကြည့်ဦးအစင်းလေးရတဲ့အချိန်တိုင်းပျောက်သွားတတ်သွားတယ်
ဟုတ်ကဲ့ဆရာဒီလက်သေးသွေးကြည့်ဦးအစင်းလေးပေါ်လာတဲ့ပတ်သက်လို့ရောကာကွယ်နိုင်တဲ့နေထိုင
်ဒီလိုပဲတစ်ခါကလေးကြာရင်ဒီမှာဗျာတကားဖွင့်လိုက်တဲ့အခါကျရင်ပရိမောက်ဖွင့်လိုက်တဲ့အခါကျရင်ညံ့မိတာပေါ့နော်အဲ့လိုမျိုးဆိုရင်အဲ့ဒီမှာသွေးကြောလေးတွေပေါက်တာမျိုးသွေးကြည့်ဦးရမျိုးဖြစ်တာပေါ့ထိခိုက်ဒဏ်ရာအကြောင်းအများဆုံးဖြစ်တာပဲအဲ့ကြောင့်ထိခိုက်ဒဏ်ရာမဖြစ်အောင်ပြုစိုက်တယ်ဆိုရင်သွေးကြည့်ဦးအစင်းလေးလည်းမပေါ်ဘူးပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ